ရခိုင်ပြည်နယ်ဘူးတိတော်မြို့နယ်အတွင်းမှာနေကြဆောင်ရဲစခန်း၄ခုကိုအေအေဖွဲ့ကဝင်ရောက်တိုက်ခတ်ခဲ့တာကိုလက်ပါကြီးနေမှာမဟုတ်ပဲတပ်မတော်နဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးလုံတင်လုံထက်တာတွေကိုဆက်လုသွားမယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဒုတိယဗိုလ်ချုပ်ကြီးအောင်ဝင်းဦးကဒီနေ့ပြောကြားလိုက်ပါတယ်ဘူးတိတော်မြို့အမှတ်3နေကြဆောင်ရဲတပ်ဖွဲ့ခွဲမှာတိုက်ခတ်ခံရမှုဖြစ်စဉ်မှာပါဝင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်မိသားစုဝင်တွေနဲ့ဒီနေ့နေ့လည်ကတွေ့ဆုံရမှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ
်အခုလိုလောက်ကျောင်းကိုဓာတ်နဲ့ထိုးခါရတဲ့အခြေအနေကိုဒီတိုင်းထိုက်ကြည့်နေပြီးခံနေလို့မဟုတ်ပါဘူးရှေ့တုန်းကလွတ်ထိုက်ခဲ့တာအားလုံးကိုတပ်တော်နဲ့လည်းလိုပြီးလူတွေဆက်လုပ်သွားရအောင်ဖြစ်ပါတယ်တတိယအဖြစ်ပူဆွေးတောကရောက်နေတဲ့မိသားစုတွေရဲ့ကိုယ်စားတို့ရှေ့နဲ့ကြံခဲ့တဲ့သူတွေအားလုံးကလွတ်တင်လွတ်ထိုက်ကြပြီးလွတ်သွားရအောင်ဖြစ်ပါတယ
်နေမြေဒေသအနေအထားအရတပ်မတော်နဲ့ပူးပေါင်းပြီးတိုင်းရင်းသားကြီးရွာရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးရဲရွာအေဂျင့်တာယာရဲ့အတွေ့ဆောင်ရွက်နေတဲ့ရဲစခန်းတွေကိုအေအေအဖွဲ့ကအကြံဖတ်တိုက်ခိုက်တာဟာနောက်ကျောက်ကိုဓာတ်နဲ့ထိုးတဲ့လုပ်ရဖြစ်တယ်လို့လည်းဒုတိယဗိုလ်ချုပ်ကြီးအောင်ဝင်းဦးကပြောပါတယ်။ဒါအပြင်အခုလိုဖြစ်ရတဲ့နောက်တော့မဖြစ်ရအောင်လုံခြုံရေးအရှိန်အဟုန်တွေကိုတိုးပြဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဆက်လက်ဆောင်ရွက်မယ့်ကိစ္စရပ်တွေအတွက်ကိုကဲသူအစဉ်စဉ်ကိုညွှန်ကြားသွားမှာဖြစ်တယ်လို့လည်းဒုတိယဗိုလ်ချုပ်ကြီးအောင်ဝင်းဦးကပြောပါတယ
်။ဆောင်ရွက်တဲ့ဆောင်ရွက်တဲ့ရမယ်လုပ်ငန်းတွေကတော့စစ်တယ်တော့ဖုတ်ခဲ့တယ်ဘာလို့လဲဘာတိုင်းလဲမပြောပါဘူးလက်ရှိသဘောဝင်နေတဲ့ဒီသားစုတွေရဲ့စစ်ခဲမှာတော့တို့မှာဆောင်ရွက်ရည်အများကြီးရှိသေးတယ်ဆိုတာလေးတွေကိုတော့သိထားကြည့်ပါမယ်တို့တွေရဲ့ယောက်ျားတယောက်ရဲ့ဇွဲတတ်ပြီးအာမန်နေတဲ့တို့လက်နက်ကိုင်တပ်ဖွဲ့တစ်ခုရဲ့စိတ်ကြက်တွေအာမန်နေတဲ့တို့ဆောင်ရွက်ရည်ဆောင်ရွက်ကြတယ်ဆက်ဆောင်ရွက်ပါဒီနေရာမှာတိုက်တွန်းလိုတာကတော့အာသာတစ်ဖက်နဲ့မဟုတ်တော့ဘူးမင်းတို့နေကြအောင်တာဝန်ယူရတဲ့နေပြည်တော်မှာအေးအေးအကြမ်းဖက်သုံးရန်သူတွေရေဆိုင်ရတဲ့အခြေအားဖြစ်နေပြီ
နိုင်ငံတော်တိုင်းပြည်ငံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခင်မောင်တင်နဲ့အစိုးရတာဝန်ရှိသူတွေဟာတိုက်ခိုက်မှုတွေခံခဲ့ရတဲ့ဘူးတိတော်မြို့နယ်ကတိလာနဲ့ဂုတ်ပီရဲစခန်းတွေကိုဒီနေ့တွားရောက်ခဲ့တာဖြစ်ပါတယ်ဒုတိယဝန်ကြီးဦးခင်မောင်တင်ကတော့သူ့အနေနဲ့ရဲစခန်းတွေတိုက်ခိုက်ခံရတဲ့အခြေအနေတွေကိုလေ့လာသုံးသပ်ဖို့နဲ့တရားရတဲ့ရဲတပ်ဖွဲ့ဝင်တွေမိသားစုဝင်တွေနဲ့တွေ့ဆုံဖို့လာရောက်တာလို့ဆိုပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့ကဘူးတိတော်မြို့နယ်ကျောင်းတောင်ငမင်းပေါ်ခတိလာဂုတ်ပီစားတဲ့နေကြဆောင်ရဲစခန်း၄ခုကိုအေအေအဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်၁၃ဦးကြာဆုံးပြီး၉ဦးတရားရခဲ့တာဖြစ်ပါတယ်ခင်ဗျာ။